NLD ရဲ့စားဆောင်တွေတွေ့တယ်ပါညာဆိုပြီးတော့ကိုဆက်ဆက်ကဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးဗျဆိုတော့ဆက်ဆက်ကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျ NLD ဟိုဟာပေါ့ဒီဂျပန်အစိုးရကိုစားပြစ်ပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူဖောင်ဒေးရှင်းအနေနဲ့လာတယ်အဲ့တော့သူအဲ့လိုပြောတယ်ဆိုတော့သူကြည့်ကြတယ်ဒါမျိုးတကယ်တမ်းကျတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ဟိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဘ ਹੁ အလုပ်ကော်မတီစီတိုလူပြီးဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေ့ကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေ့ကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်လန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်လန့်တာလည်းမရှိသလိုသူ့ရဲ့တွေ့ဆုံနေဘယ်သူတွေနဲ့တွေ့ဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေ့ဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေ့ဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးဗျအဲ့ဒါမှမှန်ဘူးအဲ့တော့ဒါကဗျာဟိုတခါတခါကျတော့သူ့ရဲ့ပုံကိုရေးအရာသူတူချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုဘာပေါ့နော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD ပါတီကိုလက်ရှိတာဝန်ယူနေတဲ့ NLD ပါတီရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်ထားလည်းမရှိပဲနဲ့ဟို NLD ပါတီနဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ကိုပုံကိုကြီးရတွေ့ဆုံတဲ့အနေထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူကိုတာဝန်ပေးရထားတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုဘောနော်ဆောင်ရွက်တယ်မှာလည်းသူကတာဝန်ဆောင်ရွက်တာမရှိဘူးလေနော်။ဘဝတော့ဟိုအစီအပြေကျွန်တော်တို့မှာဗျာဟိုအနေထားရဲ့လက်ခံနေဆိုတဲ့အနေထားမျိုးတွေမှာကျွန်တော်တို့မှဟိုပါပေါ့နော်ဟိုဆက်သွယ်မှုတွေရရှိပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့ဟိုအနေထားရာဒီဆောင်ရွက်မှုတွေနဲ့ဘယ်သူတွေကဘယ်တုန်းကဘယ်လိုလက်ခံနေဆိုတာမျိုးကတော့အခုလုံခြုံရေးရကျွန်တော်ပြောလို့တော့မရဘူး။ဒါတွေကိုကျွန်တော်တို့အကုန်ဟိုအချက်ဆက်ရှိရှိအတိပေးပြီးရောမှာပဲသူတို့တိထားပြီးသားဆိုတဲ့အနေထားမျိုးတော့ကျွန်တော်ပိုင်မနေနေပြောလို့ရပါတယ်။အဲ့တော့အဲ့ဒါလည်းပဲတကယ်တော့ energy ကိုNLD အခုခုနကကျွန်တော်ကတာဝန်ယူဆောင်ရွက်နေတဲ့အထက်မှာမပါတဲ့အတွက် NLD ကိုကိုစားပြုပြီးတော့ဆောင်ရွက်တယ်ဆိုတော့ဟိုအနေထားမျိုးဟိုတုံးတာတော့အလွဲတုံးတဲ့သဘောမျိုးပဲဖြစ်နေတယ်အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအချိန်မှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရတကယ်တမ်းကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာဏာတင်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကအော်ပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နိုင်ဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါ냐ပေါ့နော်ဒါဒီအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEO ကနှစ်ယောက်ပဲရှိတယ်ကြာဦးတင်ထူးဦးမန္တလေးနဲ့ကျွန်တော်ပဲရှိတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားမိတွေကဘယ်လိုပဲလုပ်တော့ NLD ပါတီကိုဟိုအပြီးတိုင်ဟိုဖြည့်ဆည်းချိန်မုံမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်စီစဉ်ဆောင်ရွက်နေတဲ့အခြေအနေမျိုးမှာရှိတယ်အဲ့တော့ကျွန်တော်တို့ရဲ့ပါတီတဲ့မှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတော့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နဲ့ရောက်ရတယ်။အခုကျွန်တော်တို့ပါတီရဲ့တာဝန်ကိုယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အရန် CEC တက်ရောက်ရတယ်။ဒါရင်နောက်ပြီးတော့ကျွန်တော်တို့ဟိုအာဏာမသိခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါ်အောင်ဆန်းစုကြည်ပါဝင်အုပ်ထပ်အပါဝင် CEC အားလုံးစုံကြီးရှိတဲ့အခြေအနေမျိုးမှာ Standing Committee ဆိုတာဖွဲ့ပြီးထားရတာရှိတယ်။အဲ့ဒီ Standing Committee တွေကနေပြီးတော့အခုလုံခြုံရေးအရာကျွန်တော်ပူးပေါင်းဆောင်ရွက်နေတဲ့သူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုချင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အစ်စ်ဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ Steering Committee နဲ့CEC နှစ်ယောက်ရဲ့အရန် CEO ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ NLD ပါတီကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါပြင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမျိုးရှိပါတယ်ပြောလို့နော်ဒီ CWC ကိုကျွန်တော်တို့ဒီဟိုဖွဲ့စည်းခဲ့တာလေကိုသဘောနဲ့ကိုမဟုတ်တော့ပဲနဲ့ကျွန်တော်တို့တိုင်းဒေသကြီးတွေနဲ့ပြည်နယ်အသီးသီးမှာရှိတဲ့ပါတီကိုယ်စားလှယ်တွေနဲ့ကျွန်တော်ပုံမှန်အစည်းအဝေးရှိတယ်။အဲ့ဒီပုံမှန်အစည်းအဝေးမှာတက်ရောက်လာတဲ့အစည်းအဝေးတက်ရောက်လာတဲ့အားလုံးရဲ့သဘောတူညီချက်နဲ့ကျွန်တော်တို့စီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်။ကိုသဘောနဲ့ကိုစီစဉ်ခဲ့တာမဟုတ်တဲ့အတွက်ကြောင့်မို့လို့ဒါပါတီကိုကိုစားပြုတဲ့တရားဝင်အဖွဲ့ကြီးဖြစ်တယ်လို့ကျွန်တော်ပိုင်ပိုင်နဲ့ပြောတယ်။